Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်2019ခုနှစ်ဇန်နဝါရီလ14ရက်စနေနေ့ညနေခင်းပြည်ဝင်မြောက်ပိုင်းစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိမင်းကပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းဒူဗီတာ19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအီတန်စမဒီညနေတဲ့စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာပါကျွန်တော်ရန်နိုင်မှာစနေညနေခင်းသတင်းတွေကိုကိုညာဝင်းအောင်နဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာရုရှားနိုင်ငံပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုသူ့အနေနဲ့ဆက်ပြီးတော့ထားရှိသွားနိုင်တယ်လို့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ်ယန်ဟီလီဟာဒီကနေ့မှာတော့ရခိုင်ပြည်နယ်ဘူးတီတောင်နဲ့မောင်းတော်ဒေသတွေကိုတွားရောက်ခဲ့ပါတယ်ထိုင်းနိုင်ငံရဲ့ကလေးများနေအခမ်းအနားလေကြောင်းပြပွဲအတွင်းမှာထိုင်းလေတပ်ကဂျက်လီယင်ဒဇင်ပြတ်ကျပြီးတော့လေယာဉ်မှူးတိုက်ဆုံးသွားခဲ့ပါတယ်ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါရှင်သတင်းပြီးမှတော်တာရှင်နေနာဆင်ကြားမှာကအစိုးရတက်လက်ထက်မှာတိုင်းဒေသတွေမှာတိုက်ပွဲတွေပြင်းပြင်းထန်ထန်နဲ့ဆက်ပြီးဖြစ်နေသေးတဲ့အကြောင်းနဲ့ပတ်သက်ပြီးတော့
တိုင်းဒေသတွေဒီလိုမျိုးလူခွေချိုးဖောက်မှုခံရတာတွေကိုဒီလက်ရှိ NLD ဦးဆောင်တဲ့ဒီအစိုးရကအခုချိန်ထိကဘာမှကိုလှုပ်ဆောင်ပေးတာတွေကိုမရှိသေးဘူးပေါ့နော
်တောင်မျိုးသမီးတို့ရောက်ကသူခန်းစားချက်ကိုခုလိုထုတ်ဖော်ပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြားမှာပါ။ဒါပြင် UN လူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟင်းလီရဲ့ခရီးစဉ်နဲ့မြန်မာနိုင်ငံကဘတ်စကတ်တအကြောင်းကိုလည်းဒီညနေမှာတင်ဆက်ပေးသွားဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်တဲ့တွေကိုကိုရန်နိုင်နဲ့ကိုညဝင်းအောင်တို့ကတင်ပြပေးသွားမှာပါ။
အမေရိကန်သမ္မတဘရော့ခ်အိုဘားမားကရုရှားနိုင်ငံပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုသူ့အနေနဲ့ဆက်ပြီးတော့ထားရှိသွားနိုင်တယ်လို့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။ဒါပေမဲ့သူ့အစိုးရအနေနဲ့တော့တိတ်အကြာကြီးတော့ထားချင်မှထားမှာဖြစ်တယ်လို့လည်းပြောလိုက်ပါတယ်။ရုရှားနိုင်ငံပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုအချိန်တိုင်းတာတစ်ခုထိထားရှိသွားမှာဖြစ်ကြောင်းဒါပေမဲ့တကယ်လို့ရုရှားနိုင်ငံအနေနဲ့အကြမ်းဖက်သမားတွေကိုတိုက်ဖြတ်တဲ့နေရာမှာအကူအညီပေးပြီးအမေရိကန်နိုင်ငံအတွက်တခြားအရေးကြီးတဲ့ညီမန်းချက်တွေအောင်မြင်အောင်အကူအညီပေးမယ်ဆိုရင်တန်ခတ်ပိတ်ဆို့မှုတွေကိုရုပ်သိမ်းကောင်းရုပ်သိမ်းနိုင်တယ်လို့တောက်ကြနေနောက်မှန်ကထုတ်ဝေခဲ့တဲ့ The Wall Street Journal သတင်းစာနဲ့တွေ့ဆုံမိမြန်ကမှသူကပြောထားပါတယ်ရုရှားနိုင်ငံကအမေရိကန်ကိုအကူအညီပေးပြီးအဆင်ပြေတယ်ဆိုရင်တယောက်ယောက်ကကောင်းတာလုပ်နေတယ်ဆိုရင်ဘာဖြစ်လို့တန်ခတ်ပိတ်ဆို့မှုတွေကိုလုပ်နေမလဲလို့လည်းသူက Wall Street Journal သတင်းစာကိုပြောပါတယ်သူအနေနဲ့သမ္မတအဖြစ်ကြမ်းသစ်စာချင်းဆိုပြီးတာနဲ့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံဖို့အဆင်သင့်မယ်လို့လည်းမစ္စတာထရမ့်ကပြောပါတယ်။ရုရှားဘက်ကလည်းတွေ့ကြမှာဖြစ်ပြီးတော့ဒီဟာကသူ့အတွက်ပြဿနာမရှိပါဘူးလို့လည်းမစ္စတာထရမ့်ကဆက်ပြောပါတယ်။ဒီသတင်းနဲ့တဆက်တည်းနောက်ထပ်ပြည်တွင်းမှုတစ်ခုမှာတော့မစ္စတာထရမ့်အစိုးရတက်လာပြီးရပိုင်းအတွက်မှာပဲကဇက်စတန်နိုင်ငံအစတနာမြို့မှာကျင်းပမယ်ဆီးရီးယားငြိမ်းချမ်းရေးဆွေးနွေးပွဲမှာထရမ့်အစိုးရအနေနဲ့တက်ရောက်ဖို့ရုရှားနိုင်ငံကဖိတ်ခေါ်ခဲ့တဲ့အကြောင်းဝါရှင်တန်ပို့သတင်းစာကြီးကရေးသားလိုက်ပါတယ်ခင်ဗျာ။
အမေရိကန်ရွေးကောက်ပွဲကိုရုရှားကဂျာဝင်နှောက်ယှက်ခဲ့တဲ့ကိစ္စထောင်လိုင်းရေးဆိုင်ရာတွေးရှိချက်တွေနဲ့ပတ်သက်ပြီးအောက်လွှတ်တော်မှာတောက်ကြနေကကျင်းပတဲ့ပထမဆုံးအကြိမ်အပြည့်စုံဂျာနာပွဲကိုတက်ရောက်ခဲ့ကြတဲ့ဒီမိုကရက်အမတ်တွေအမေရိကန်ရွေးကောက်ပွဲတခြားအငင်းပွားပွဲဖြစ်နေတဲ့ FBI ရဲ့ခေါင်းဆောင်မှုကိုမကျင်နပ်ဘဲလွှတ်တော်အနေနဲ့ရှေ့ဆက်ဘာလုပ်မလဲဆိုတာမေးခွန်းထုတ်ခဲ့ကြပါတယ် FBI ဒါရိုက်တာကသူ့အဖွဲ့အစည်းကိုဦးဆောင်နိုင်တဲ့အရေးချင်းရှိတယ်ဆိုတာယုံကြည်ထားခဲ့ပေမဲ့အခုတော့အဲ့လိုမဟုတ်တော့ပဲစိတ်ပြက်မိတယ်လို့ဂျော်ဂျီယာပြည်နယ်ဒီမိုကရက်အောက်လွှတ်တော်မှဟန့်ဂျွန်ဆန်ကအမျိုးသားထောက်လှမ်းရေးဒါရိုက်တာဂျိမ်းစ်ကလပ်ပါနဲ့ FBI ဒါရိုက်တာဂျိမ်းစ်ကိုမေးတို့ဦးဆောင်တဲ့တကပိတ်ကြားနာဆွေးနွေးပွဲအပြီးမှာသတင်းတောင်တွေကိုပြောကြားလိုက်တာဖြစ်ပါတယ်။2016ရွေးကောက်ပွဲရလနဲ့ပတ်သက်တဲ့အငင်းပွားပွဲကိစ္စမှာမစ္စတာကိုမေးကအဓိကနေရာကနေပါဝင်ခဲ့ပြီးဟီလာရီကလင်တန်ရဲ့အီးမေးလ်ဆာဗာကိစ္စFBI ကစုံစမ်းစစ်ဆေးမှုလုပ်နေတယ်ဆိုပြီးအောက်တိုဘာလမှာကြေညာခဲ့တာဟီလာရီကလင်တန်ရွေးကောက်ပွဲမှာအနိုင်ရကြီးကိုတိုက်ရိုက်ထိခိုက်စေခဲ့တယ်လို့ယုံကြည်နေကြတဲ့ဒီမိုကရက်တစ်အများအပြားကဝေဖန်နေကြပါတယ်ထောက်လိုင်းဆိုင်ရာကြားနာပွဲမှာမပြေတဲ့မေးခွန်းတွေအများကြီးရှိပြီးနောက်ထပ်လွတ်စရာတွေရှိနေတယ်လို့မစ္စတာဂျွန်ဆန်ကပြောပါတယ်ရုရှားရဲ့ဂျာဝင်နှောက်ယှက်မှုကိုစုံစမ်းဖို့အောက်လွှတ်တော်ရဲ့အားထုတ်မှုတွေဟာပြီးခဲ့တဲ့ရက်တွေကကြန့်ကြာနေခဲ့တာဖြစ်ပါတယ်ရုရှားရဲ့ဒီလိုဂျာဝင်နှောက်ယှက်မှုကိုစုံစမ်းမှုတွေလုပ်ဖို့တောက်ကြနေကဆုံးဖြတ်ခဲ့ပါတယ်အထက်လွှတ်တော်နဲ့အောက်လွှတ်တော်ဒီမိုကရက်အများစုကတော့ပါတီနှစ်ရစလုံးပါဝင်တဲ့ကော်မရှင်တရားဖွဲ့စည်းဖို့တောင်းဆိုနေကြပါတယ်
အမေရိကန်သမ္မတဘရက်အိုဘားမားရဲ့ကျမ်းမာရေးစောင့်ရှောက်မှု ဥပဒေကိုရုပ်သိမ်းဖို့အတွက်ပထမခြေလှမ်းတစ်ရက်ကိုအမေရိကန်လွှတ်တော်ကအတည်ပြုလိုက်ပါတယ်။လာမယ့်ဇန်နဝါရီ29ရက်နေ့မှာဒီဥပဒေကိုဖျက်သိမ်းဖို့ကော်မတီတွေအနေနဲ့ဥပဒေကြမ်းတစ်ရက်ကိုရေးဆွဲဖို့ဗဏ္ဍာရေးအသုံးစရာထားချက်တစ်ခုကိုအောက်လွှတ်တော် Republican Party ဝင်တွေကမဲခွဲဆုံးဖြတ်ခဲ့ကြပါတယ်။သမ္မတဥပမာရဲ့ကျန်းမာရေးစောင့်ရှောက်မှုအစီအစဉ်လို့လူသိများတဲ့ဒီကျန်းမာရေးအဥပဒေကိုဖျက်သိမ်းဖို့နဲ့ပတ်သက်ပြီးတော့လည်းအထက်လွှတ်တော်မှာကြာသပတေးနေ့ကအတည်ပြုခဲ့ပြီးဖြစ်ပါတယ်။လွှတ်တော်နေရာစလုံးမှာမဲခွဲတဲ့အခါမှာပါတီရဲ့မူဝါဒတွေအတိုင်းမဲခွဲခဲ့ကြတာဖြစ်ပြီးတော့ဒီမိုကရက်တစ်ဘက်ကတော့လုံးဝမထောက်ခံခဲ့ကြပါဘူး။သမ္မတဥပမာရဲ့ကျန်းမာရေးစောင့်ရှောက်မှုအစီအစဉ်ကိုဖျက်သိမ်းပြီးစားထိုးတဲ့နေရာမှာဒီဗန္နာရေးအသုံးစရရထားချက်ကဒီမိုကရက်တွေကိုအထက်လွှတ်တော်မှာနိုင်ပေါင်းများစွာအစိုးရတင်သွင်းပြီးအချိန်ဆွဲတာတွေမလုပ်နိုင်အောင်လဲတားဆီးထားလိုက်ပါတယ်။ Republican တွေအတွက်တော့ဒါကအရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်ပါတယ်။ဒါကလွှတ်တော်တွင်ဗန္နာရေးလှုပ်ဆောင်ချက်ဖြစ်တာကြောင့်ဒါကိုအတည်ပြုဖို့အတွက်သမ္မတဥပမာရဲ့လက်မှတ်ထိုးအတည်ပြုချက်တော့မလိုအပ်ဘူးဖြစ်ပါတယ်ခင်ဗျာ
။ Syria, Iran, Afghan နဲ့ Africa နိုင်ငံတွေကနေမြေရင်းပင်လယ်ကိုဖြတ်ပြီး Greek,ဘောကန်နိုင်ငံတွေကိုထွက်ပြေးလာကြတဲ့ဒုက္ခသည်တွေနဲ့ရွှေပြောင်းအခြေချလာသူထောင်ပေါင်းများစွာဟာပြင်းထန်တဲ့ဆောင်းရာသီကြုံနေရတဲ့ဥရောပမှာ AKB တည်ဆုံးနိုင်တဲ့အန္တရာယ်နဲ့ရင်ဆိုင်နေရတယ်လို့ကုလသမဂ္ဂဆိုင်ရာကူညီကယ်ဆယ်ရေးအဖွဲ့တွေကသတိပေးလိုက်ပါတယ်။ရှေ့လာမယ့်လတွေအတွင်းဒီလူတွေဆက်လက်ရှင်သန်နိုင်ဖို့နှွေးထွေးတဲ့နေစရာနဲ့အခြားလူအပ်တဲ့ပစ္စည်းတွေထောက်ပံ့ပေးဖို့အမြန်ဆုံးကာကွယ်ဆောင်ရှားကြဖို့ကိုလည်းဥရောပအာဏာပိုင်တွေကိုအကူအညီပေးရေးအေဂျင်စီတွေကတိုက်တွန်းနေပါတယ် UNHCR နဲ့ UNICEF အဖွဲ့တွေလိုကနေပြီးတော့ဒီဂရိနဲ့ဘောကန်ဒေသတွေမှာတောင်တင်နေတဲ့ဒုက္ခသည်တွေနဲ့ရွှေပြောင်းအခြေချသူတွေကိုကူညီထောက်ပံ့နေတာဖြစ်ပါတယ်ဒါပေမဲ့လည်းသူတို့ရဲ့ထောက်ပံ့မှုကာကွယ်စောင့်ရှောက်မှုမလုံလောက်ဘူးလို့ဆိုပါတယ်ဥရောပကိုဝင်ရောက်လာသူအရေအတွက်ဟာဒီလာတဲ့တိတိတသာကြဆင်းသွားတယ်ဆိုပေမဲ့ဥရောပတစ်လွှာကအစိုးရတွေအနေနဲ့အကူအညီပံ့ပိုးမှုတွေကတော့လိုအပ်နေဆဲဖြစ်ပါတယ်နိုင်ငံတကာရွှေပြောင်းသူများကူညီရေးအိုင်ဝန်အဖွဲ့ရဲ့2019ဇန်နဝါရီ12ရက်နေ့တည်စီရင်ရဂရိနဲ့အီတလီနိုင်ငံတွေကိုဝင်လာသူဒုက္ခသည်နဲ့ရွှေပြောင်းအခြေချသူ1159ရှိပြီး2016အစပိုင်း12ရက်အတွင်းမှာဝင်လာသူကတော့22600နီးပါးရှိပါတယ်ခင်ဗျာ
ဒီအမေရိကန်အသံညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင
ပြည်ရီကနေစနေနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ရခိုင်ပြည်နယ်ကိုရောက်ရှိနေတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်မစ်ရန်ဟီလီဟာမနေ့ကစစ်တွေမြို့မှာရခိုင်ပြည်နယ်အစိုးရနဲ့တွေ့ဆုံပြီးတော့ဒီကနေ့မှာတော့ဘူးတီတောင်မောင်တော်ဒေသကိုသွားရောက်လေ့လာခဲ့ပါတယ်။သူ့အနေနဲ့ဘူးတီတောင်အကျဉ်းထောင်ကိုသွားလေ့လာခဲ့တယ်လို့လည်းကုလသမဂ္ဂမြန်မာနိုင်ငံရုံးခွဲပြန်ကြားရေးတာဝန်ခံကပြောပါတယ်။မစ်ရန်ဟီလီနဲ့အတူရခိုင်ပြည်နယ်နယ်စပ်ရေးရာဝန်ကြီးဦးဆောင်ပြီးတော့လုံခြုံရေးလိုက်ပါယူပေးနေတာဖြစ်ပါတယ်မနေ့ကရခိုင်ပြည်နယ်အစိုးရနဲ့တွေ့ဆုံတဲ့အချိန်မှာတော့ကုလသမဂ္ဂအထူးကိုယ်စားလှယ်ဟာပြည်ပခတွေဖြစ်ပွားခဲ့တဲ့ဘူးတီတောင်မောင်တော်ဒေသတွေကိုတွားရောက်တဲ့အခါမှာပြည်နယ်အစိုးရရဲ့လုံခြုံရေးလိုက်ပါယူပေးတာကိုလက်ခံပေးမယ်လို့အဲ့ဒီဒေသတွေကဒေသခံရွာသားတွေနဲ့တွေ့ဆုံတဲ့အခါမှာတော့လုံခြုံရေးတပ်တွေလိုက်ပါမလာဖို့တောင်းဆိုခဲ့တယ်လို့ပြည်နယ်အစိုးရပြောရေးဆိုခွင့်ရှိသူဦးမင်းအောင်က VOE ကိုပြောပါတယ်မစ်ရန်ဟီလီဟာရခိုင်ပြည်နယ်ကိုမသွားခင်မှာတော့ကချင်ပြည်နယ်မြစ်ကြီးနားဘက်ကိုသွားရောက်ခဲ့ပြီးတော့အဲ့ဒီကစစ်ဘေးရှောင်စခန်းတွေကိုသွားရောက်လေ့လာခဲ့ပါတယ်ခင်ဗျာ
။ဩစတြေးလျနဲ့ဂျပန်နိုင်ငံကြားစီးရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လှုပ်ဆောင်ဖို့နှစ်နိုင်ငံခေါင်းဆောင်တွေသဘောတူညီခဲ့ကြပါတယ်။တရုတ်ရဲ့ဒီစစ်အင်အားအားကောင်းလာတာကိုစိုးရိမ်နေတဲ့ဂျပန်ကအာရှပစိဖိတ်ဒေသအတွင်းလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်နေတာဖြစ်ပါတယ်။ကွန်ဒွေရင်းတဲ့ဒေသတွင်းလုံခြုံရေးကိစ္စတွေကိုဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာဆွေးနွေးပြီးတဲ့နောက်ပုံမကောင်းမွန်တဲ့ပြင်ဆင်လိုက်တဲ့ကာကွယ်ဆိုင်ရာသဘောတူညီချက်ကိုလက်မှတ်ထိုးခဲ့ကြတယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့ဩစတြေးလျဝန်ကြီးချုပ်မယ်ကွန်ထမ်ဘူတို့ကပြောပါတယ်ဒီသဘောတူညီချက်အရနှစ်နိုင်ငံစစ်တပ်တွေဟာစီးရီးလေးကျင့်မှုအတွင်းထောက်ပို့ဆိုင်ရာအကူအညီတွေပေးနိုင်မှာဖြစ်ပြီးပူးတွဲစီးရီးလေးကျင့်မှုတွေပါဝင်ရမှာလွယ်ကူအောင်သဘောတူညီမှုရဖို့လှုံ့ဆော်နေတာဖြစ်ပါတယ်ပစ္စည်းပိတ်ဒေတာအတွင်းမှာတရုတ်ကစစ်ရင်အားကြီးထွားလာတဲ့အပေါ်မှာအခုလိုမျိုးလှုပ်ဆောင်လာကြတာဖြစ်ပါတယ်
ထိုင်းနိုင်ငံရဲ့ကလေးများနေ့လေကြောင်းပြပွဲအတွင်းမှာထိုင်းလီဒါကဂျက်တိုက်လေယာဉ်ဒဇင်ပြတ်ကျသွားတာကြောင့်အဲ့ဒီတိုက်လေယာဉ်ရဲ့လေယာဉ်မှုထိဆုံးသွားခဲ့ပါတယ်။ထိုင်းနိုင်ငံတောင်ပိုင်းရဲ့ဟတ်ရိုင်လီဒါအခြေစိုက်စခန်းမှာ GS 39 Gripen ဂျက်လေယာဉ်အမျိုးအစားဟာလေယာဉ်ကိုလေထဲမှာလှည့်တဲ့အချိန်မှာလေယာဉ်ကသူပြန်နေတဲ့အမြင့်ကနေအောက်ကိုနှိမ်ဆင်းသွားပြီးတော့ပြတ်ကျသွားခဲ့တာကိုအပျော်တမ်းရိုက်ကူးထားတဲ့ဗီဒီယိုမှတ်တမ်းတစ်ခုမှပြသထားပါတယ်။ထိုင်းကာဝေးဝန်ကြီးဌာနကတော့ဒီကနေ့လေယာဉ်ပြတ်ကျမှုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်ဆောင်နေပါတယ်။ထိုင်းဝန်ကြီးချုပ်ပရယုတ်ချန်အိုချာကလည်းလင်းမှုတည်ဆုံသွားတဲ့အတွက်သူ့ရဲ့မိသားစုနဲ့ထပ်တူဝမ်းနည်းကြောင်းပြောကြခဲ့တယ်လို့ထိုင်းဆိုရဒုတိယပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။ထိုင်းနိုင်ငံရဲ့ကလေးများနေကိုတော့ပုံမှန်အားဖြင့်ထိုင်းစစ်အခြေစိုက်စခန်းတွေမှာအများပြည်သူပါဝင်ဆင်နွှဲနိုင်အောင်ကျင်းပလေ့ရှိပါတယ်ခင်ဗျာ
။ဂျပန်နိုင်ငံတာကာရာကော်ပိုရေးရှင်းကနေကားတွေမှာတုံးတဲ့လေအိတ်တွေဟာချိုယွင်းချက်တွေရှိနေတာကိုဖုံးကွယ်ထားတဲ့ရာဇဝတ်ပြစ်မှုနဲ့ဒေါ်လာ1ဘီလီယံဒံငွေပေးဆောင်ဖို့သဘောတူညီလိုက်ပါတယ်။ဒါကြောင့်လဲဒီလေအိတ်တွေအသုံးပြုထားတဲ့အမေရိကန်ပြည်ထောင်စုကကားတွေကိုလည်းပြန်ပြီးသိမ်းယူဖို့ဖြစ်လာစေပါတယ်။တာကာတာရဲ့အမှုဆောင်အရာရှိသုံးဦးကိုတရားစွဲဆိုချက်တင်သားတယ်လို့ကြေညာလိုက်တဲ့တစ်ချက်တရက်တည်းမှာပဲဒီမီဂျီဂန်ဒက်ထရစ်မျိုးကအမေရိကန်ရှေ့နေရုံကအခုလိုဝန်ခံသွားတာကိုတောက်ကြနေမှာကြေညာခဲ့တာဖြစ်ပါတယ
်။ကိုရီးယားနဲ့ကိုညံဝဲအောင်တို့ကသတင်းလေးကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့တိုင်းရင်းဒေသစစ်ပွဲတွေရဲ့နောက်ဆုံးရချင်းလေးကိုကြည့်အောင်ပါတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့စစ်တပ်တို့ကြားတိုက်ပွဲတွေကြောင့်ရဲသားပြည်သူတွေထိခိုက်ဒဏ်ရာရသေဆုံးမှုတွေဖြစ်နေတဲ့အပေါ်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ဦးထင်ကျော်ဦးဆောင်နဲ့ပြည်အောင်စုအစိုးရအနေနဲ့နင်နာသူတွေအတွက်အမှန်တရားဖော်ထုတ်ပေးပါတိုက်ပွဲတွေအမြန်ဆုံးရန်တက်ရေးကြိုးပမ်းပေးပါလို့တိုင်းရင်းသားအရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ပါတယ်ပြည်ကရက်ကရှမ်းပြည်နယ်အရှေ့မြောက်ဒေသနန်းစံကကြေးရွာတစ်ခုပေါ်ကိုလက်နက်ကြီးကြီးကြလို့ကလင်းငယ်တဦးအပောင်ဝင်ရဲသားတဦးပွဲချင်းပြီးတိုက်ဆုံခဲ့ရပြီးတော့ရဲသား၈ဦးဒဏ်ရာအပြင်းထန်ရပြီးအခုချိန်ထိလဲလာရှိုးစေးုံမှာစေကူတမှုခံယူနေတဲ့အခြေအနေဖြစ်ပါတယ်။အသေးစိတ်ကိုဆက်သွယ်စုံစမ်းထားတဲ့မဆုမုံကတင်ပြပေးပါမယ်
။ဟုတ်ပါတယ်တနင်္ဂနွေလုံးတိုင်းတာနဲ့အပြစ်ရက်လက်မှတ်မထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရစစ်တပ်တို့ကြားတိုင်းရင်းဒေသတွေမှာတိုက်ပွဲတွေကပြင်းထန်ပြီးတော့စီရဲတင်းမာနေတဲ့အခြေအနေဖြစ်ပါတယ်။ဒီလိုအနေအထားအပေါ်မှာလက်ရှိနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့သမရဦးထင်ကျော်ဦးဆောင်တဲ့ပြည်ထောင်စုအစိုးရအနေနဲ့ဒေသခံတိုင်းရင်းသားပြည်သူတွေရဲ့အသက်အိုးအိမ်စီးစိမ်လုံခြုံရေးနဲ့ဒေသတွင်းတည်ငြိမ်မှုရှိအောင်အလေးထားဆောင်ရွက်ပေးဖို့တိုင်းရင်းသားအရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ကြပါတယ်။ပြီးခဲ့တဲ့ January 12ရက်နေ့ကနေ January 14ရက်နေ့ကာလအတွင်းမြမတက်မတော်နဲ့ TLL တအောင်းလွတ်မြောက်ရေးတပ်တို့ကြားတိုက်ပွဲတွေဖြစ်ခဲ့တာကြောင့်နမ်ဆန်မျိုးအနီးဟိုချောင်းကျေးရွာပေါ်လက်နက်ကြီးကြီးကြလို့အာမကကျောင်းစုံကြီးပွဲတော်အတွက်အခတိုက်နေကြတဲ့ကျောင်းသားတွေကအသက်9နှစ်အရွယ်ကလေးငယ်တဦးနဲ့အတူအရက်သားတဦးသေဆုံးခဲ့ပါတယ်။နမ်ဆန်နဲ့လာရှိုးစေယုံတွေမှာတော့အရက်သား10ဦးစေကူတာမှုခံယူနေတဲ့အနေအထားဖြစ်ပါတယ်သူတို့ရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့တွားရောက်ကူညီပေးနေတဲ့တအောင်းမျိုးသမီးအဖွဲ့ကမှတ်တမ်းနဲ့သူတေသနာဌာနမှလွေးပိုးချိန်ကအခုလိုပြောပြပါတယ
်ဟိုချောင်းရွာဆိုတဲ့ရွာပေါ့နော်သတိဆုံးသွားတဲ့လူကဒီဟိုချောင်းရွာကကလေးငယ်ဦးရဲ့ဆက်ဆရာတဦးပေါ့နော်ဆုံးသွားတာဂျန်တဲ့လူတွေကအခုလာချူစေးရုံမှာရှိဦးထိခိုက်ဒဏ်ရာရတယ်ရောက်တိုင်းကိုစိုးရင်ရတာပေါ့ခွိုက်စေးရမှာကျမတို့ခွိုက်စေးနေနဲ့သွားပြီးတော့အဲသူတို့စေဖိုးဝါခါတနန်တလောက်သွားကူညီတဲ့ချိန်မှာသူတို့ကိုမေးမြန်းကြည့်ရတလောက်ကြတော့အခုချိန်ထိဖြစ်သက်ဖက်ကနေဘာမှပံ့ပိုးကူညီမှုဆိုတာကမရှိဘူးပေါ့လာရောက်ပြီးတော့ဆုံးတာမရှိသေးဘူးလို့ပြောတာ
အဲ့တော့အခုကအဲ့ဒီနမ်ဆန်ဘက်မှာကလေလုံခြုံရေးအခြေအနေအနေအထားဘယ်လိုရှိပါလဲရှင်နောက်ဒီတိုက်ပွဲတွေကရောဆက်ပြီးဖြစ်နေတော့မလား
နေ့ညအထိကတော့အဲ့ဒီလက်နက်ကြီးတွေကိုပြစ်နေတာရောရှိနေတယ်ပေါ့ရှိနေတော့မယ်ပေါ့နော်မနေ့ညအထိပေါ့နမ်ဆန်ဘက်ကဒီကတာဘလူနဲ့တိုက်ခိုက်လဲဆိုဒီစာငမျိုးသားလူမျိုးရေးတမတော်နဲ့အဲ့ဒီဆိုရတမတော်ပေါ့နော်ဒီကတိုက်ခိုက်နေတာဖြစ်တယ်
နင်နာသူမိသားစုဝင်တွေအတွက်မြမတက်မတော်အနေနဲ့ရောအစိုးရအနေနဲ့တာဝန်ယူတာဝန်ခံပေးဖို့တိုင်းရင်းဒေသကစစ်ပွဲတွေအမြန်ဆုံးရပ်ပေးဖို့တအောင်းကျောင်းသားလူငယ်တွေနဲ့တအောင်းမျိုးသမီးတွေကလည်းတောင်းဆိုပါတယ်။ကြေညာချက်ထုတ်ပြန်ခဲ့တာနဲ့ပတ်သက်ပြီးလွေးပို့ငင်ကလည်းအခုလိုဆက်ပြောပါတယ
်။ခုကရက်ဖက်အစိုးရကတက်လာတယ်ဆိုလဲအခုချိန်ထိကဒီတိုင်းသားဒေသမှာဖြစ်ပျက်တဲ့ဒီတိုက်ပွဲပဏိပခါတွေပြီးတိုင်းသားတွေကဒီလို IDP တွေဖြစ်လာတယ်။တိုင်းသားတွေဒီလိုမျိုးလူခွေချိုးဖောက်မှုခံရတာတွေကိုဒီလက်ရှိ NLD ဦးဆောင်တဲ့ဒီအစိုးရကအခုချိန်ထိကဘာမှကိုလှုံ့ဆော်ပေးတာတွေကမရှိသေးဘူးပေါ့နော်အဲ့ဒါကြောင့်မို့ဒေါက်အောင်ဆန်းစုကြည်တို့ဒီသမ္မတဦးထင်းကျော်တို့တိုင်းသားဒေသမှာဖြစ်ပျက်တဲ့ဒီလိုမျိုးလူခွေချိုးဖောက်မှုအကုန်လုံးကိုအဲဒီဆောင်ဆန်းစစ်ဆေးပြီးတော့ဖော်ထုတ်ဖို့လိုအပ်တယ်လို့ကျွန်တော်တို့ကတောင်းဆို
လက်ရှိတိုက်ပွဲတွေဖြစ်နေစေကချင်ပြည်နယ်ရှမ်းပြည်နယ်စရဲ့တိုင်းရင်းဒေသတွေမှာအခုလိုအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေဖြစ်နေတာအသက်ဆုံးရှုံးမှုတွေနဲ့ထိခိုက်ဒဏ်ရာရနေတာတွေအပေါ်နိုင်ငံသားတွေရဲ့လုံခြုံရေးအတွက်အဓိကတာဝန်အရှိဆုံးဖြစ်တဲ့အစိုးရအနေနဲ့လစ်လျူရှုမှတ်ထားသင့်ဘူးလို့လည်းကချင်မျိုးသမီးငိမ့်ညာရေးကိုရက်ကလူခွေလှူရှာသူမတ်မေစပယ်ဖြူကအခုလိုပြောပါတယ
်ရက်သားအစ်မဲ့ပြည်သူတွေတည်ဆုံးရတာလက်နက်ကြီးချိန်မှန်ပြီးတော့ထိခိုက်ဒဏ်ရာရတာတွေနဲ့ပတ်သက်ပြီးသတင်းထုတ်ပြန်တာကောဟိုမှာနေကြွယ်ချောင်းပဲဖြစ်ဖြစ်ပေါ့ပါရီကြည့်ရှုတာရောကုမီထောက်ပံ့ပြီးရောအားပေးစကားပြောတာရောလုံးဝမကြည့်ရတဲ့ခါမှာငကိုတွေကမှကျွန်တော်တို့ဒီမင်းကြီးဖြစ်စင်မှာတရက်သားပြည်သူတွေရဲ့ယုံကြည်မှုကနည်းရတဲ့အချိန်မှာပေါ့လေအားကိုလို့နည်းပေးရွေးချယ်ထားတဲ့ဒီမိုကရေစီရက်သားဆိုးရတာလေပြည်မဲ့တိုင်းရင်းသားပြည်သူတွေထိခိုက်ဒဏ်ရာဆုံးရှုံးရတာတွေနဲ့ပတ်သက်ပြီးရောနှုတ်ဆက်ရင်းနဲ့ဘာမှအရေးယူဆောင်ရပြည်ခြင်းမရှိဘူးဆိုတဲ့အားလေးပေါ့မှာပေါ်ပေါ်ပြီးတော့ပေါ့နော်ဒီယုံကြည်မှုတိဆောက်ဖို့အတွက်ခက်ခဲတာပြီးတော့လက်ရှိနေတဲ့ဖြစ်စဉ်ပေါ်မှာလည်းမေးခွန်းထုတ်ပြရပြီးဖြစ်လာတာပေါ့
အခုဆိုရင်တော့မြန်မာပြည်တွင်းကစစ်ဘေးကြောင့်အရက်သားတွေထိခိုက်ရတာလူခွေချိုးဖောက်မှုတွေခံနေရတာတွေရှိနေတဲ့အပေါ်မြန်မာပြည်ကလူခွေအခြေအနေကိုကုလသမဂ္ဂရဲ့လူခွေအထုကိုယ်စားလှယ်မစ်ရန်ဟီလီဘက်ကလည်းကိုယ်တိုင်လာရောက်စုံစမ်းနေခြင်းဖြစ်လို့တိုင်းရင်းသားအရေးလှုပ်ရှားသူတွေဘက်ကလက်ရှိအနေအထားတွေနဲ့ပတ်သက်ပြီးတွေ့ဆုံတင်ပြဖို့စီစဉ်နေတယ်လို့လည်းသိရပါပါတယ်ရှင်
အစိုးရတင်ဆက်ထားတာပါခုတစ်ခါမှာတော့ UN လူခွင့်ရထူကိုယ်စားလှယ်ရဲ့မြန်မာပြည်ခီးစဉ်ကြောင်းကိုတင်ဆက်ပေးပါမယ်ကုလသမဂ္ဂလူခွင့်ရထူကိုယ်စားလှယ်ကရခိုင်ပြည်နယ်ကလူခွင့်ချိုးဖောက်မှုတွေကိုနှစ်စဉ်လာရောက်စုံစမ်းစစ်ဆေးပေမဲ့လည်းသူတို့ရဲ့အခြေအနေတွေပြောင်းလဲတိုးတက်လာမှုမရှိသေးဘူးလို့ဒေသခံတွေကပြောပြပါဗျမနေ့တောက်ကြနေတော့ကရခိုင်ပြည်နယ်စစ်တွေမြို့ကိုရောက်ရှိလာတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရထူကိုယ်စားလှယ်ဟာဒေသခံမွတ်စလင်တွေနဲ့တွေ့ဆုံခဲ့တယ်လို့ပြည်နယ်ဝန်ကြီးချုပ်ဦးညီပုနဲ့အစိုးရအဖွဲ့တို့ကတည်တံ့တွေ့ဆုံခဲ့ပါတယ်ပြည်စုံကမဲအင်ဂျင်နီယာကပြောပြပေးပါမယ
်အောက်တိုဘာလနဲ့နိုဝင်ဘာလကနေဆက်လုံခြုံရေးစခန်းတွေအကြမ်းဖက်တိုက်ခိုက်ခံခဲ့ရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာနေမြေရှင်းလင်းရေးဆောင်ရွက်စဉ်လုံခြုံရေးတပ်တွေဘက်ကလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကိုတွားရောက်စုံစမ်းဖို့၃ရက်ကြာခီးစဉ်ဖြစ်ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီဟာမနေ့ကစစ်တွေမြို့ကိုရောက်ရှိလာပါတယ်။ရခိုင်ခီးစဉ်မတိုင်ခင်ရန်ဟီလီနဲ့ရန်ကုန်မြို့မှာတွေ့ဆုံခဲ့တဲ့အမျိုးသားလူခွင့်ရေးကော်မရှင်ဥက္ကဋ္ဌဦးဝင်းမရကတော့ရန်ဟီလီတင်သွင်းမဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအစီရင်ခံစာမှာဗတ်ပေါင်းစုံရှုထောင့်အမြင်တွေပါဝင်ဖို့လိုကြောင်း VOA ကိုအခုလိုပြောပါတယ်
ကျွန်တော်အနေနဲ့တော့ပေါ့နော်သူတင်ပြမဲ့ယူဆချက်ကိုတော့ကျွန်တော်ဘာမှပြောဆိုလို့မရဘူးပေါ့နော်ဒါသူအနေနဲ့လွတ်လွတ်လပ်လပ်စီရင်ခံစာတင်သွင်းသူတယောက်အနေနဲ့တင်ပြမှာ哦ဘာပဲဖြစ်ဖြစ်ပေါ့နော်ဒီမှာဖြစ်ပေါ်နေတဲ့ဒီပဂတိအနေထားလေးတွေကိုတော့ပေါ့နော်မှန်မှန်ကန်ကန်ဖော်ပြနိုင်မှုကအရေးကြီးတယ်လို့မြင်ပါတယ်ဘာကြောင့်လဲဆိုတဲ့အခါမှာကျတော့တစ်ဖက်ကနေပြီးတော့သူကသူ့ရဲ့ရှူတောင်တက်တက်နဲ့မြင်သွားတယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီမှာလက်မခံနိုင်တဲ့အနေနဲ့တကားတူဖြစ်တဲ့အခါမှာဒါအငင်းပွားလာမျိုးဖြစ်ရင်ကျွန်တော်တို့ဘလူနီးထဲမှာဒါထိရောက်နိုင်မှုမရှိပါဘူး။ဘာလို့လဲဆိုတော့ပြဿနာတစ်ခုကိုနေပြီးတဲ့အခါမှာကျွန်တော်တို့ပြေလည်အောင်လုပ်တယ်ဆိုတာနှစ်ဖက်ညှိနှိုင်းကြရတာပေါ့နော်။နှစ်ဖက်အမြင်ပေါ့နော်။ဒါတွေကိုညှိနှိုင်းပြီးတော့လုံမသားလီရင်ကျွန်တော်တို့ရမှာဖြစ်တဲ့အတွက်ကြောင့်မို့လို့သူ့ရဲ့အစီရင်ခံစာတွေမှာတော့ဒီမှာဖြစ်နေတဲ့ဒေတာအခြေအနေတွေအမှန်တွေကိုတင်ပြနိုင်မယ်လို့ကျွန်တော်တို့အဲ့လိုမျှော်လင့်ပါတယ်
။ကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီဟာသူ့ရဲ့၅ချိန်မြောက်ရခိုင်ပြည်နယ်ခီးစင်မှာစစ်တွေမျိုးအပါအဝင်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ဘူးတီတောင်မောင်တော်ရသိတောင်မျိုးတွေဘက်ကအခြေအနေတွေကိုတွားရောက်ကြည့်ရှုမှာဖြစ်ပါတယ်။ကုလသမဂ္ဂအထူးကိုယ်စားလှယ်တွေဘက်ကသူတို့အခြေအနေတွေကိုအမြဲတမ်းလာရောက်ကြည့်ရှုပေမဲ့အခုချိန်ထိဘာမှပြောင်းလဲတိုးတက်ခြင်းမရှိသေးတဲ့အတွက်ရန်ဟီလီရဲ့အခုခီးစင်ကနေရခိုင်ပြည်နယ်ကအခြေအနေတွေပြောင်းလဲမှုရှိအောင်ကုလသမဂ္ဂကထိထိရောက်ရောက်ဆောင်ရွက်ပေးဖို့လိုအပ်နေကြောင်းစစ်တွေမျိုးမွတ်စလင်ဒေသခံတအူးကပြောပါရယ
်ကျွန်တော်တို့ရဲ့ဒီပြောင်းလဲခြင်းနဲ့ဆန္ဒတွေကိုတင်ပြထားတယ်ဒါပေမဲ့တင်ပြသွားတာပဲရှိတယ်သူလည်းနားထောင်သွားတာပဲရှိတယ်ပြောင်းလဲမှုဘာမှမရှိသေးတဲ့ပုံမှာဒီတစ်ခါကျွန်တော်ကသူနဲ့ခုနပြောလို့မျိုးပဲတွေ့မယ်ဆိုရင်ဟာကဲလူကြီးမင်းအနေနဲ့ miss အနေနဲ့ကျွန်တော်တို့တွေ့ပြီးတော့ကျွန်တော်တို့ရဲ့လိုအပ်ချက်တွေတင်ပြထားတာအခုတည်းဒီပြောင်းလဲမှုဘာမှမရှိသေးတာကိုသေချာစဉ်းစားပြီးတော့တေချာလှုပ်ဆောင်ပေးဖို့အတွက်ကျွန်တော်ကတော့သူ့တောင်းဆိုခြင်းနဲ့တိုက်တွန်းခြင်းနဲ့
မြန်မာနိုင်ငံမှာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အရက်သားအစိုးရတက်လာပြီးနောက်ပိုင်းပြောင်းလဲတိုးတက်မှုတွေဖြစ်ပေါ်လာမယ်လို့အများကမျှော်လင့်နေချိန်မှာတက်မတော်နဲ့တိုင်းသားလက်နက်ကိုင်ဖွဲ့တွေကြားအပြင်းထန်တိုက်ပွဲတွေဖြစ်လာတယ်လို့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပေါ်ခဲ့တဲ့ရခိုင်ပြည်နယ်ဘက်မှာလည်းလုံခြုံရေးတပ်တွေဘက်ကလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေလည်းထွက်ပေါ်နေတာဖြစ်ပါတယ် အခုလိုမြန်မာနိုင်ငံမှာပဋိပက္ခတွေဖြစ်ပေါ်ရတဲ့အကြောင်းရင်းပြဿနာကိုဖြေရှင်းမပေးနိုင်သမျှကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းရဲ့စောင့်ကြည့်ဝေဖန်မှုတွေခံနေရမှာဖြစ်တယ်လို့ American ပြည်ထောင်စုအခြေစိုက်မြန်မာအရေးလေ့လာနေသူဒေါက်တာတင့်ဆွေကသုံးသပ်ပါတယ
်ဒေါ်အောင်စောင့်ကြည့်ဦးဆောင်တဲ့ NRI ဆိုတာတက်တော့လဲပဲဒီလိုမျိုးလူခွင့်ရေးချိုးဖောက်မှုကိစ္စတွေလူခွင့်ရေးကိုယ်စားလှယ်ကလာကြည့်ရတယ်ကြည့်တဲ့အခါမှာလည်းဂျန်နုံပြေခွန်မပြူတဲ့နေရာတွေလည်းရှိသေးတယ်ဆိုတော့ကကျွန်တော်တို့ပုံမှန်နိုင်ငံမှာအဲ့ဒါလိုနိုင်ငံတကာကနေပြီးလာကြည့်ရအောင်လူခွင့်ချိုးဖောက်မှုတွေဟာဒီတိုက်ပွဲဖြစ်ရာဒေသနဲ့နောက်တစ်ခါအစွန်းရောက်ကိစ္စတွေဖြစ်ပေါ်တဲ့ဒေသတွေမှာဖြစ်နေတာအဲ့ဒီဖြစ်နေတဲ့အကြောင်းရင်းတွေကိုဟိုဖြည့်ရှင်းပြီးတော့ပြည်လဲအောင်မလို့မချင်းကတော့အဲကျွန်တော်တို့ဆက်ရှိနေမယ်လို့ကျွန်တော်ယူဆပါတယ်ဒါကြောင့် NRI ဆိုတာကိုလည်းလိုတာတဲ့ပုံပြီးမျောလင်းလို့မရဘူး။ဘာကြောင့်လဲဆိုတော့ energy source တခုတည်းလုံးလို့မရတဲ့အရာတွေအလွန်လုံးများတယ်
။နိုင်ငံတကာလူ့ခွင့်ရေးအဖွဲ့ဖြစ်တဲ့ Human Rights Watch အဖွဲ့ကြီးကတော့ NLD အစိုးရအနေနဲ့တက်မတော်ရဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကိုတားဆီးဖို့ပြက်ကွက်ခဲ့တယ်လို့2019ခုနှစ်နိုင်ငံတကာလူ့ခွင့်ရေးအစိုးရခန်းစာမှာဝေဖန်ထောက်ပြထားပါတယ်ရှင
်။သောရရှင်များရှင်တိုင်းဒေသတွေအပါအဝင်မြန်မာနိုင်ငံတဝန်းကလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့သတိထားစောင့်ကြည့်ဖို့ကုလသမဂ္ဂလူခွင့်ရေးအထူးကော်စလဲရန်ဟီလီကမြန်မာနိုင်ငံခီးစင်မတိုင်ခင်မှာပဲတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေဟာနိုင်ငံတကာကအာရုံစိုက်ဖို့လိုအပ်တဲ့အခြေအနေထိရောက်နေပါပြီလား။ဘယ်နေရာတွေမှာလူခွင့်ရေးမှတ်တမ်းတွေတိုးတက်အောင်လုပ်ဖို့လိုနေသလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ချလို့ရပါတယ်။ဒါရိုက်လိုက်ဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာပါ။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကြရည်လိုက်စီစဉ်ကကျူဆူပါရဲ့ရှင
်။ဒေါက်တာရှင်ရင်းနေနဲ့ဒီနေ့ည9နာရီစီစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမင်းမြတ်လာကြဖို့ကိုလည်းထမံဖိတ်ခေါ်လိုက်ပါရစေ။ကြရည်လိုက်စီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာပုံမှန်ဆွေးနွေးပေးနေကြဖြစ်ပါရစေ။ခုတစ်ခါမှာတော့အစ်စ်ပြေးဆွဲမဲ့ဘတ်စကားအစ်စ်တွေအကြောင်းကိုပြောပြပါမယ်။လာမယ့် January 15ရက်နေ့မှာရန်ကုန်မြို့တွင်းဘတ်စကားလိုင်းပြေးဆွဲမှုကိုအများပိုင်စနစ်နဲ့ပြောင်းလဲအစားထိုးလိုက်တဲ့ရန်ကုန်တိုင်းဆိုရဟာမကြခင်မှာပဲမြို့တွင်းအခြားတည်ယူပို့ဆောင်ရေးအပိုင်းတွေကိုလည်းထပ်မံပြောင်းလဲဖို့စီစဉ်ပြီးဖြစ်တယ်လို့ပြောဆိုလိုက်ပါရစေ။မကြခင်ပြောင်းလဲတော့မယ့်ပြည်တွင်းဘတ်စကားစနစ်မှာစီကံပိုင်းကိုဦးစားပေးကင်တွေသွားမယ်လို့ရန်ကုန်တိုင်းလမ်းပန်းဆက်သွယ်ဝင်ကြီးကပြောဆိုလိုက်ပါရစေ။မကြခင်စတင်ပြောင်းလဲမယ့်ဘတ်စကားစနစ်မှာဘလို့စီကံတွေထိန်းချုပ်မလဲ။နောက်ထပ်ပြောင်းလဲမယ့်မြို့တွင်းတည်ယူပို့ဆောင်ရေးအပိုင်းတွေကဘာတွေလဲဆိုတာကို VOA မြန်မာပိုင်းသတင်းတော့မေခါကတင်ပြပို့ထားပါတယ်ရှင
်။ရင်မောင်းရင်ကူတွေရဲ့ရန်ကောင်းမှုဝင်ဆောင်မှုမော်တော်ယာဉ်လုံခြုံမှုစတာတွေနဲ့ပတ်သက်လာရင်နာမည်ဆိုးထွက်ပေါ်ခဲ့တဲ့ရန်ကုန်မြို့တွင်းဘတ်စကားလိုင်းပြည့်စွဲမှုဟာလာမယ့်ရက်ပိုင်းအတွင်းမှာအဆုံးသတ်တော်မှာပါ။လာမယ့်ဇန်နဝါရီ16ရက်နေ့ကစပြီးအာဏာရအစိုးရဟာအစိုးရပါဝင်တဲ့ရန်ကုန်မြို့ဘတ်စကားပို့ဆောင်ရေးအများပိုင်းစနစ်ပြောင်းလဲမှုကိုတဆင့်ချင်းစတင်လှုပ်ဆောင်သွားတော့မှာဖြစ်တယ်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောဆိုလိုက်ပါတယ်။
တို့ကပထမတဆင့်စနစ်ကိုပြောင်းပါမယ်။နောက်တဆင့်ဝေဝင်းငွေယူစနစ်တွေကိုပြင်ပါမယ်။နောက်တဆင့်ကျွန်တော်တို့ဒီကနေလုံခြုံရေးကောင်းကျွန်တော်တို့လုပ်ပါမယ်။ကားတွေအားလုံးကလမ်းမပေါ်မှာရပ်နေတဲ့အခြေအနေတွေဒါကျွန်တော်တို့နောက်တဆင့်မှာပြုပြင်ပါမယ်။ဒီလိုပုံစံအနေနဲ့ကျွန်တော်တို့အခုတစ်ပြေးချင်းတစ်ပြေးချင်းကျွန်တော်တို့စသွားပါမယ်။
ပြောင်းလဲမဲ့ဒီစနစ်မှာလမ်းကြောင်းတစ်ခုပေါ်မှာရင်လိုင်းတစ်လိုင်းသာပြေးဆွဲသွားမှာဖြစ်ပါတယ်။ပြေးဆွဲမဲ့ရင်လိုင်းနေတဲ့ရင်စည်းကနှုံသားတွေကိုမိုင်နှုံးအကွာဝင်းနဲ့တွက်ယူမှာဖြစ်တာကြောင့်အခုလက်ရှိကုန်ကျနေတဲ့ဇရိတ်တွေထက်ပိုတာအစမတန်ပေးရတာမျိုးတွေမဖြစ်နိုင်တာကြောင့်ခရီးသွားပြည်သူတွေအနေနဲ့မစိုးရိမ်ကြဖို့ရန်ကုန်တိုင်းလမ်းပန်းဆက်သွယ်ရေးဝန်ကြီးဒေါ်နီလာကျော်ကပြောဆိုလိုက်ပါတယ်။ပြည်သူတွေဘက်ကလမ်းကြောင်းတစ်ခုထဲမှာရင်လိုင်းတစ်လိုင်းသာပြေးဆွဲမှာဖြစ်လို့အချိန်မီရောက်နိုင်ဖို့နဲ့ရင်လိုအပ်ချက်တွေဖြစ်လာမလားဆိုတဲ့စိုးရိမ်မှုတွေလည်းရှိနေပါတယ်။ဒီအပေါ်မှာရန်ကုန်တိုင်းလမ်းပန်းဆက်သွယ်ရေးဝန်ကြီးဒေါ်နီလာကျော်က
အားလုံးကိုစဉ်းစားထားပြီးသားဖြစ်ပါတယ်။ဒီကြီးစင်သည်အဆအဆုံးဘယ်နှမိုင်ရှိတယ်။တကယ်ပြန်မြရင်နေ့စဉ်စီးနေတာလူဘလောက်လောက်ရှိတယ်။မူလကဒီလမ်းကြောင်းပေါ်မှာကားလိုက်နံပါတ်ဘလောက်ပြေးဆွဲနေလဲကားအစီးရေဘလောက်ပြေးဆွဲနေလဲအဲ့ဓာတွေနဲ့အကုန်တွက်ချက်ပြီးသားအဲ့ဒီအတွက်ဒီလမ်းကြောင်းပေါ်မှာကားကို2မိနစ်တစ်စီးလွှတ်ရမလား ဒီလူအရန်စီးတဲ့ရုံစင်းချင်းကြောင်းစင်းချင်းကားကိုဗနမီနဲ့ကိုတစီလွှတ်အောင်မလဲနည်းနည်းလူပါသွားတဲ့အချိန်မှာဗနမီနဲ့တစီလွှတ်အောင်မလဲဒီလမ်းကြောင်းတစ်ကြောင်းပေါ်မှာကားစီးရေဘလောက်ရှိရမလဲအားလုံးတွတ်ထားပေးတာပါအဲ့ဒီဟာကိုအကုန်ပြည့်အောင်ဖြည့်မှာဖြစ်ပါတယ်အရန်ထားတဲ့ကားတွေရှိတယ်ဒီစနစ်တည်းမှာအရင်လိုစီးကမ်းမဲ့တာတွေမဖြစ်အောင်တေချာကြက်မှတ်သွားဖို့စီစဉ်ထားတယ်လို့တ ပုတ်ပြတ်မပေးရဘူး။အုံနာကြီးနဲ့မပေးရဘူး။ခောက်ကြီးနဲ့မပေးရဘူး။ဒရိုင်ဘာစပယ်ရလာကနဲ့ပေးရမယ်။စောစောကပြောတဲ့တားမြစ်ထားတဲ့ပုတ်ပြတ်ပေးမယ်လို့အုံနာကြီးနဲ့ပေးမယ်လို့ခောက်ကြီးနဲ့ပေးမယ်လို့ဆိုတာသိပြီဆိုရင်ဒီလုပ်ငန်းလိုင်စင်အမျိုးအစားအားလုံးရုပ်သိမ်းမယ်။ကားမောင်းမယ်။34လိုင်းမှာပြဿနာတက်တဲ့ဒရိုင်ဘာ34ရထုတ်လိုက်ရင်35မှာသွားမောင်းမယ်။ဒါမျိုးဖြစ်နေတယ်အခုအန်ဒီရိုးစနစ်တဲ့မှာအဲ့ဒါမျိုးလုပ်လို့မရဘူး34လိုင်းမှာမောင်းတဲ့ဒရိုင်ဘာဆိုရင်သူ့ကိုဝန်တန်းကတခုထုတ်ပေးထားမယ်သူဒီ34မှာပဲမောင်းလို့ရတယ်သူ့ဝန်တန်းကမှအန်ဒီရိုးကုတ်တိပါမယ်ကာညာနာပေးတဲ့ရင်မောင်းလိုင်းစင်ရှိုံနဲ့မောင်းလို့မရဘူးစောစောကပြောတဲ့ဝန်တန်းကပါရှိမှမောင်းလို့ရမယ
်အကောင့်ထဲပေါ်တော့မယ်ရန်ကုန်မြို့ဘတ်စကားပို့ဆောင်ရေးစနစ်တဲ့ပြီးရင်နောက်ထပ်မျိုးရင်းအခြားတည်ယူပို့ဆောင်ရေးလုပ်ငန်းပိုင်းတွေကိုလည်းပြောင်းလဲသွားဖို့စီစဉ်ထားတယ်လို့ဒေါ်နီလာကျော်ကပြောပါတယ်
။ City Taxi နဲ့ပတ်သက်ပြီးတော့ပထမဆုံး Taxi တကောင်စရင်ကောင်းမယ်။ကားစီဗီပေါ့သမီးရဲ့။သူ့စီဗီနဲ့သူစရင်ပေးရမယ်။အခုဒီ16ရက်နေ့ကျော်ပြီးရင်စလုပ်မယ်။ရေရင်နဲ့ခရီးသည်ပို့ဆောင်ရေးပေါ့နော်။ဒီမြစ်ကျော်တစ်လျှောက်မှာမသွားနိုင်တဲ့အတွက်အန်ဒီရအခု Water Bus ပေါ့နော်။တန်တာခေါ်ထားတယ်။တန်တာရွေးချယ်ရေးအဖွဲ့လူဆောင်အောင်စောင့်နေအဲ့ဒီအတွက်အခုအန်ဒီတို့လူဆောင်တဲ့အချိန်မှာတန်တာဖွင့်တော့မှာဖြစ်ပါတယ်ဒါပေမဲ့ water bus ကိုလည်းပြီးရင်အန်ဒီတို့က safety ကိုအရန်ကယူတဆိုင်လုံးမှာ bus တွေကိုလုံးတို့တပိုင်းညင်းသွားမယ
်စနစ်သစ်စတင်ချိန်ဇန်နဝါရီလ16ရက်နေ့ကစပြီး9ရက်အတွင်းမှာခရီးသည်တွေရဲ့အခက်အခဲကိုကူညီဖြည့်ရှင်းပေးနိုင်မှုအတွက်အစိုးရကစေတနာဝန်ထမ်းတွေကိုဖိတ်ခေါ်ထားခဲ့ပါတယ်ဖိတ်ခေါ်ထားတဲ့စေတနာဝန်ထမ်း 9,000 နီးပါးကလည်းခရီးသည်တွေရဲ့အခက်အခဲကိုကူညီဖြေရှင်းပေးဖို့အခုဆိုရင်အသင့်ဖြစ်နေပြီဖြစ်ပါရဲ့ရှင်
။ရန်ကုန်ဘတ်စကားတတိယအကြောင်းကိုမမေခါကတင်ပြပို့ထားတာပါ။ဖီဝေကနေစနေနေ့ညနေခင်းစီစဉ်နေမကြခင်မှာပြီးဆုံးတော့မှာပါ။အခုတော့နောက်ဆုံးရသတင်းချင်းချုပ်ကိုဝေရနိုင်ကကြီးနာပေးပါမယ်ရှင်။
အမေရိကန်သမ္မတဘရက်အိုဘားမားအစိုးရကရုရှားနိုင်ငံပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုသူ့အနေနဲ့ဆက်ပြီးတော့ထားရှိသွားနိုင်တယ်လို့ယူကောက်ခံသမ္မတဒေါ်နယ်ထရန့်ကပြောကြားလိုက်ပါတယ်။ဒါပေမဲ့သူ့အစိုးရအနေနဲ့တော့တိတ်အကြာကြီးတော့ထားချင်မှထားမှာဖြစ်တယ်လို့လည်းပြောပါတယ်။ရုရှားနိုင်ငံပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုအချိန်တိုင်းတာတစ်ခုထိထားရှိသွားမှာဖြစ်ကြောင်းဒါပေမဲ့တကယ်လို့ရုရှားနိုင်ငံအနေနဲ့အကြမ်းဖက်သမားတွေကိုတိုက်ဖြတ်တဲ့နေရာမှာကူညီပေးပြီးအမေရိကန်နိုင်ငံအတွက်တခြားအရေးကြီးတဲ့ရည်မှန်းချက်တွေအောင်မြင်ကူညီပေးမယ်ဆိုရင်ဒဏ်ခတ်ပိတ်ဆို့မှုတွေကိုရုပ်သိမ်းအောင်ရုပ်သိမ်းနိုင်တယ်လို့တောက်ကြနေနောက်ပိုင်းကထုတ်ဝေခဲ့တဲ့ The Wall Street Journal သတင်းစာနဲ့တွဲဆုံမြန်မြန်ကမှဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်အမေရိကန်သမ္မတဥဘာမားရဲ့ဂျမားရေးဆောင်ရှောက်မှုဥပဒေကိုရုပ်သိမ်းဖို့အတွက်ပထမခြေလှမ်းတစ်ရပ်ကိုအမေရိကန်လွှတ်တော်ကအတည်ပြုလိုက်ပြီဖြစ်ပါတယ်။ဆီးရီးယား၊အီရတ်၊အာဖဂန်နဲ့အာဖရိကနိုင်ငံတွေကနေမြေတဲပင်လယ်ကိုဖျက်ပြီးတော့ဂရိဘောကန်နိုင်ငံတွေကိုထွက်ပြေးဝင်လာကြတဲ့ဒုက္ခသည်တွေနဲ့ရွှေပြောင်းခြေချလာသူထောင်ပေါင်းများစွာဟာပြင်းထန်တဲ့ဆောင်းရာသီကြုံနေရတဲ့ဥရောပမှာအေးခဲပြီးတော့တည်ဆုံးနိုင်တဲ့အန္တရာယ်နဲ့ရင်ဆိုင်နေရတယ်လို့ကုလသမဂ္ဂဆိုင်ရာကူညီကယ်ဆယ်ရေးအဖွဲ့တွေကတည်ပြုလိုက်ပါတယ်။ရခိုင်ပြည်နယ်ကိုရောက်ရှိနေတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးထူးကိုယ်စားလှယ်မစ္စယန်ဟီလီဟာမနေ့ကစစ်တွေမျိုးမှာရခိုင်ပြည်နယ်အစိုးရနဲ့တွေ့ဆုံပြီးတော့ဒီကနေ့မှာတော့ဘူးသီးတောင်မောင်တော်ဒေသကိုတွားရောက်လေ့လာခဲ့ပါတယ်။သူ့အနေနဲ့ဘူးသီးတောင်အကျဉ်းတောင်ကိုလည်းတွားရောက်လေ့လာခဲ့တယ်လို့ကုလသမဂ္ဂမြန်မာနိုင်ငံရုံးခွဲပြန်ကြားရေးတာဝန်ခံက VOA ကိုပြောလိုက်ပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုရနန်ကကြီးညာပေးခဲ့တာပါ။ဒီညနေအတွက်စီစဉ်ထုတ်လွှင့်မှုကတော့ Maximum ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Alfredo Santos ဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။Viewing American တန်ညပြည့်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00-10:00ထိလိုင်းဒိုမီတာ24 25 31နဲ့51အပြင်လိုင်းလမ်းမီတာ190တို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ VOA ကိုနားဆင်ကြရတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်သောတာရှင်ပေါင်းကျမရှင်လန်းကြပါစေရှင
This program has come to you from the Voice of America, Washington.